ခုအစံပြုနေတဲ့အချိန်မှာပဲအမေရိကန်တပ်တန်းဖွဲ့ရွေးကောက်ပွဲအတွက်တချို့ပြည်နယ်တွေမှာမဲယုံတွေပိတ်သွားပါပြီ။လူငယ်တွေနိုင်ရင်ဝဲလောက်ကတည်းကဒီဂျော်ဂျီယာ၊အင်ဒီယားနာ၊ကင်တာကီ၊တောင်ကယ်ရိုလိုင်းနာ၊ဗာမွန်တ်၊ဗာဂျီးနီးယားပြည်နယ်တွေအပြင်ဖလော်ရီဒါပြည်နယ်ဒေသအများစုမှာမဲပေးပွဲတွေအဆုံးသတ်သွားပြီးမို့အစောပိုင်းမဲရလက်တွေလည်းတဖြည်းဖြည်းထွက်ပေါ်လာနေပါရဲ့။အခုတက်တန်းဝဲရွေးကောက်ပွဲဟာသမ္မတထရမ့်အပေါ်ပြည်သူထောက်ခံမှုကိုစမ်းစစ်တဲ့ဆန္ဒခံယူပွဲအဖြစ်မဲဆန္ဒရှင်အများကမြင်နေကြပါတယ်။သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့နေအိမ်လိပ်စာရှိရာနယူးယောက်စီနဲ့အတွက်အဝေးရောက်မဲပေးခဲ့တယ်လို့အင်ဂျီရောပြောခွင့်ရကပြောပါတယ်။